မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးဆိုဆိုင်ရေးမှူးရန်ဟီလီဟာမြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ18ရက်နေ့ကစပြီးတော့တွားရောက်မှာဖြစ်ပါတယ်။သူမကိုမြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ငြင်းဆန်ထားပေမဲ့သူမရဲ့တာဝန်ကိုကျေပွန်အောင်ဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်။ကျမအနေနဲ့ဆက်ပြီးတော့လုပ်နိုင်သမျှအကောင်းဆုံးလှုပ်ဆောင်သွားဖို့ဆုံးဖြတ်ထားပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်ခံရပြီးဖိနှိပ်မှုခံရသူတွေကိုအကူအညီပေးဖို့အတွက်ကုလသမဂ္ဂရဲ့လုပ်ငန်းစဉ်အရပေးရထားတဲ့ဒီတာဝန်ဟာအလွန်အရေးကြီးပါတယ်လို့73ရက်ကြာခရီးမစတင်ခင်ရန်ဟီလီကပြောဆိုပါတယ်မြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်လိုက်တဲ့အတွက်ကျမလှုပ်ဆောင်ရမယ့်အလုပ်တာဝန်တွေဟာအများကြီးပိုးပြီးတော့ခက်ခဲသွားပါတယ်ဒါပေမဲ့ကျမအနေနဲ့လူခွင့်ရေးချိုးဖောက်ခံရသူတွေမျက်မြင်တက်တူတွေထံကနေတိုက်ရိုက်ပြောပြချက်တွေကိုဒုက္ခတွေထွက်ပြေးရောက်ရှိနေတဲ့အိန္ဒိယနိုင်ငံ၏အပါအဝင်ဖြစ်နိုင်တဲ့နီလန်းပေါင်းစုံနဲ့ရအောင်ကြိုးစားမှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းရေးမှူးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့ထိနေထိုင်မှာဖြစ်ပြီးအဲဒီကနေထိုင်းနိုင်ငံကိုဇန်နဝါရီလ30ရက်နေ့ထိတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်စဉ်ဒက္ကာမြို့နဲ့ဒုက္ခသည်စခန်းတွေရှိရာကောက်ဆက်ဘဇားကိုတွားရောက်ပြီးတော့ဒုက္ခသည်တွေလူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ထိုင်းနိုင်ငံမှာနေစဉ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့ချင်းမိုင်မြို့တို့ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မြန်မာအစိုးရကကျမကိုဗက်လက်မှုရှိတယ်ဆိုပြီးတော့စွပ်စွဲပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေမရှိပါဘူးလို့လည်းညင်းဆိုပါတယ်လို့မစ်ရန်ဟီလီကပြောပါတယ်။ကျမအနေနဲ့မြန်မာအာဏာပိုင်တွေကိုပြန်လည်စဉ်းစားတုံ့တက်ဖို့နဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဖို့တောင်းဆိုချင်ပါတယ်လို့လည်းသူမကပြောဆိုလိုက်ပါတယ်။